ရခိုင်ဒေသမောင်တော်ဖက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးကအစီရင်ခံစာတရက်ထုတ်ပြန်လိုက်ပြီးတဲ့နောက်တပ်မတော်ဖက်ကရောပြည်ထရေးဝန်ကြီးဌာနဖက်ကပါစုံစမ်းစစ်ဆေးရေးကော်မရှင်အတည်ပြုဖွဲ့စည်းလိုက်ပါတယ်။အခုလိုမျိုးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုယ်တိုင်ကော်မရှင်ဖွဲ့ပြီးတော့နိုင်ငံတကာကိုတုံ့ပြန်ဖို့ကြိုးစားတာဟာကောင်းတဲ့အချက်ဖြစ်ပေမဲ့လို့တကယ်အလို့ဖြစ်မဖြစ်ဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့နိုင်ငံရေးလှိလသုံးသပ်သူသတင်းစာဆရာတဦးကလည်းထောက်ပြပါတယ်။အဖြစ်အဆုံကတော့ဆက်သွယ်မြင့်မြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီတူကပြောပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းဆောင်ရွက်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့မှာအစီရင်ခံစာတရက်ထုတ်ပြန်လိုက်တော့ကုလသမဂ္ဂရဲ့အခုလိုဆွဆွဲမှုတွေကိုတုံ့ပြန်သွားဖို့အတွက်တမရဘက်ကလည်းဌာနတွင်းမှာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့တရက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ဖေဖော်ဝါရီလ9ရက်နေ့ကဖွဲ့စည်းခဲ့တာပါဒါပြင်ပြည်ထောင်စုဝန်ကြီးဌာနကလည်းရဲတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေကိုစစ်ဆေးသွားဖို့စုံစမ်းစစ်ဆေးကော်မရှင်တရက်ထပ်ပြီးတော့ဖွဲ့စည်းလိုက်တာပါဒီကော်မရှင်ရဲ့အဓိကတာဝန်တွေနဲ့ပတ်သက်လို့ဒုတိယရဲမှူးကြီးတူကအခုလိုပြောပါတယ
်ရဲတပ်ဖွဲ့ဝင်တွေရဲ့ဒါဥပဒေနဲ့မညီတဲ့ဆောင်ရွက်မှုတွေနောက်လူခွင့်ချိုးဖောက်မှုတွေရှိရင်ကျွန်တော်တို့ကရဲစည်းကမ်းရရေးယူမယ်ဆိုပြီးတော့သတင်းစာမှာလည်းတရားဝင်ကျွန်တော်တို့ထုတ်ပြန်ထားပါတယ်နော်အဲ့ဒီတိုင်းမှာပဲနော်ကျွန်တော်ရဲတပ်ဖွဲ့ဝင်တွေဘက်ကလုံဆုံးလုံးကြီးနဲ့မညီတာတွေရှိရင်တော့အဓိကအဲ့ဒါတွေကိုသူတို့ကစစ်မှာချက်တက်ကတော့သူတို့မှာကအတပိုင်းဆိုင်ရာကိစ္စတွေလည်းတက်ကလည်းသူတို့ဒီစစ်စင်နေမိသူတို့သူတို့ဝင်လာရှိတယ်နောက်မေချားဆောင်တက်ဆိုကျွန်တော်ရဲတပ်ဖွဲ့ဝင်တွေလည်းရှိတယ်ပေါ့နော်သူဘိုင်းနဲ့သူဖြစ်ကြမှာပေါ့နော
်ရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးကော်မရှင်မှာရဲရဲချုပ်ရဲမှုချုပ်ဝင်းထွန်းကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်၄ဦးကဆောင်ရွက်သွားမှာဖြစ်ပါတယ်ဒီဖွဲ့အနေနဲ့မကြာမီမှာရခိုင်ပြည်နယ်သွားပြီးတော့ရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်မှုတွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။အစိုးရအသစ်လက်ထက်မှာရခိုင်ပြည်မြောက်ပိုင်းအခြေအနေကိုလေ့လာစမ်းစစ်သွားဖို့အတွက်တမရကဖွဲ့စည်းပေးထားတဲ့မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အပြင်ရခိုင်ပြည်နယ်အစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့လည်းရှိပါတယ်။လက်ရှိမှာစုံစမ်းစစ်ဆေးကော်မရှင်အဖွဲ့၄ဖွဲ့အထိရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးကော်မရှင်တွေကတော့တကယ်လို့ဖြစ်ပါမလားဆိုတာနဲ့ပတ်သက်လို့ပြပခါတွေဖြစ်ပြီးတဲ့နောက်ပိုင်းမောင်တော်ဒေသကိုကိုရန်တွားရောက်သတင်းယူခဲ့ဘူးတဲ့သူလည်းဖြစ်နိုင်ငံရေးလေးလာသုံးသက်သူလည်းဖြစ်တဲ့ဦးစီသူအောင်မြင့်ကအခုလိုပြောပါတယ
်သူချာချက်ကအဲတမတော်ကတတိတခြားလို့ဖြစ်နေတဲ့အခါကျတော့တမတော်ဘက်ကလည်းစစ်စင်ရင်လောက်တာသူလောက်တာဟုတ်အဲ့တော့တမတော်ဘက်ကလည်းသူဖွဲ့လာတယ်အဲပြီးတော့နောက်ပြည်ထရေးကလည်းအခုဆိုရင်သူကလည်းရဲတပ်ဖွဲ့နဲ့တက်ဆိုင်တဲ့အခါကျတော့သူကလည်းဖွဲ့လာတယ်ဖွဲ့လာတော့အဲဒီလိုမျိုးဖွဲ့လာတဲ့သဘောထားပေါ့နော်နိုင်ငံတကာကိုတုံ့ပြန်ဖို့ကတော့ကောင်းတယ်လို့ပြောလို့ရတယ်ဒါပေမဲ့တကယ်တကယ်အလုပ်ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ဒါကတော့တိတိကျကျတော့မပြောနိုင်ဘူးပေါ့အဖွဲ့အစည်းတွင်စစ်ဆေးတဲ့အခါကျတော့ဟိုဘလို့မှဟိုပွင့်နေမြင်တာမျိုးကတော့ဒါတော့ရှိမှာမဟုတ်ပါဘူ
းရခိုင်ပြည်မြောက်ပိုင်းပြည်ပခဖြစ်ပြီးတဲ့နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရဲ့လုဆောင်မှုတွေကိုနိုင်ငံတကာတာဝန်ကတခြားလုံးဝေဖန်ခဲ့တာပါလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့တွေဟာအဲ့ဒီဒေသမှာနိုင်ငံတကာကပြောဆိုနေကြတယ်လို့မျိုးလူခွင့်ရချိုးဖောက်မှုတွေတစုံတရာတွေ့ရှိခဲ့မယ်ဆိုရင်လူလူကိုပွန့်ပွန့်လင်းလင်းချပြလိမ့်မယ်လို့ယူဆမိတဲ့အကြောင်းဦးစီသူအောင်မြင့်ကဆိုရတယ
်။အဲတကယ်တော့တစ်ဖက်ကဟိုဆွဆွဲချက်တွေကဟိုမှန်တယ်မှန်တယ်ဆိုတဲ့ဥစ္စာကိုလည်းတွေ့ပြချာစစ်ဆေးလို့တွေ့တယ်ဆိုရင်တော့အတို့ဟိုဟိုဘာလဲပြောမယ်လို့ထင်ပါတယ်ပြောပြီးတော့မှအဲလိုမျိုးတွေ့တယ်တွေ့တဲ့အတွက်ကြောင့်မလို့အဲ့ဒီမှာကျူးလွန်တဲ့ဘသူပေါ့နော်အဲဘာတာဝန်ရှိတဲ့လူကိုဘလို့အေးအေးယူတယ်ဘာညာဆိုပြီးတော့သူတို့လုံးလိမ့်မယ်လို့တော့ယူဆတယ်ဘာလို့ဆိုတော့ရှိမှာတော့ကအဲ့ဒီဗီဒီယိုကလစ်တစ်ခုအပြင်ပောက်ကိုပေါက်ကြားလာတယ်။ပေါက်ကြားလာတဲ့ခါကျတော့အဲ့ဒါကိုသူတို့စုံစမ်းစစ်ဆေးပြီးတော့အရေးယူတာတွေရှိခဲ့တယ်။ဒီပုံစံလောက်တော့လုပ်မလို့တော့ထင်ပါလား
။လက်ရှိချိန်မှာဒုတိယသမရဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကိုရောက်ရှိနေပြီးတော့ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့လေ့လာစီစဉ်မှုတွေလုပ်နေပါတယ်။ဒီအဖွဲ့ကတော့ကုလသမဂ္ဂကပြောဆိုထားသလိုလူခွင့်ရချိုးဖောက်မှုတွေမရှိဘူးလို့တုံ့ပြန်ထားသလိုမကြာမီမှာလည်းအစီရင်ခံစာတရက်ထုတ်ပြန်သွားဖို့ရှိတယ်လို့ဗီဒီယိုကိုပြောဆိုထားပါတယ်ခင်ဗျာ။